မေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာဒေါ်အောင်ဆန်းစုကြည်ဆိုတဲ့လူပုဂ္ဂိုလ်တဦးတယောက်တည်းပေါ်မူတည်ထားတယ်ဆိုတဲ့သုံးသပ်ချက်တချို့ကျွန်တော်ကြားဥပါရတယ်။အခုအမေရိကန်ပြည်ထောင်စုရဲ့မူဝါဒပြောင်းလဲလာတာဟာကောဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားပြောင်းလဲလာလို့လားဒါမှမဟုတ်မြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲလာလို့လားဆိုတာနဲ့ပတ်သက်ပြီးတော့ပမခစတိုင်ဘတ်ဘာပြောချင်ပါလဲခင်ဗျာ
I think it's based upon a whole variety of factors. I think Aung San Suu Kyi, in large part, has determined U.S. policy, but she also has changed.
That's how a chelet miyabia bo mudi de lu jono te mare. American muara ma Aung San Suu Kyi ha adiga jare niya ga pani bare. Tu ko rai le piang le ke babi. Yen ni dui ga luke rari ne loong wa ma duro babu. Tabi me, ni ma ninga ma piang le siya phit la yare a chao nui ga miya ji ba.တချက်က2014ခုနှစ်အာဆီယံဥက္ကဋ္ဌကိစ္စပါနောက်တစ်ချက်ကခေါင်းဆောင်မှုအပြောင်းလဲပါသမ္မတဦးသိန်းစင်ဟာဗိုလ်ချုပ်မူကြီးတန်းရွှေနဲ့လုံးဝခြားနားပါတယ်ချင်ကပ်ရလွယ်တယ်အပြောင်းလဲကိုစဉ်းစားတတ်တယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံခြားရေးဝါဒဟာဘယ်လိုက်မှုကင်းဖို့လိုအပ်လာတယ်နောက်ဆုံးတစ်ချက်ကစစ်တပ်ပါပဲစစ်တပ်ဟာမျိုးချစ်စိတ်တပ်ပါတိုင်းပြည်ကိုတိုးတက်စေချင်ကြပါတယ်နိုင်ငံတကာရဲ့အသိအမှတ်ပြုတာကိုလည်းခံကျင်ကြပါတယ်ဒီအချက်တွေအားလုံးဟာအခုဖြစ်လာတဲ့ကိစ္စမှာသူကန္တာနဲ့သူပါဝင်နေကြပါတယ
်မြန်မာတရုတ်နှိဆက်လာမှုကိုအမေရိကန်ပြည်ထောင်စုကဘလောက်စိုးရင်ပါသလဲအခုလိုမြန်မာနဲ့ဆက်ဆံဖို့လမ်းကြောင်းပြန်ပြီးလှုပ်လာတာဟာဒီစိုးရင်မှုကြောင့်လို့ဆွေးနွေးပါသားခင်ဗျာ
I think it is a factor but I don't think it is the most important factor the Chinese of course believe that all this is American attempts to
ဒါဟာတခုသောအချက်ဖြစ်ပါလိမ့်မယ်ရေးအကြီးဆုံးအချက်လို့တော့ကျွန်တော်မထင်ပါဘူးတရုတ်ကတော့ဒါအမေရိကန်တွေနဲ့တရုတ်ကိုဝိုင်းချုပ်ဖို့ကြိုးပမ်းမှုပဲလို့မြင်နိုင်ပါတယ်ကျွန်တော်ကတရုတ်ဘက်ကဒီလိုပဲမကြာခဏပြောမှုပါတယ်ကျွန်တော်ကတော့သိပ်မထင်ပါဘူးဟုတ်ပါတယ်ကျွန်တော်တို့ဟာအရှိတောင်အရှမှာအမေရိကန်လွှမ်းမိုးမှုတချို့ကိုပြန်ပြီးတော့မြင်တွေ့ကြပါတယ်မြန်မာပြည်တိုးတက်ကြီးပွားတာကိုမြင်ကြပါတယ်နိုင်ငံတကာဆက်ဆံရေးကောင်းမွန်တာမြင်ကြပါတယ်ဒါပေမဲ့ဒီဒေသတစ်ခုလုံးဘယ်နိုင်ငံတစ်ခုခုကမှလုံးဝကြီးစိုးလွှမ်းမိုးထားတာကိုတော့မလိုလားပါဘူးဒါအမှန်ပါပဲမြန်မာပြည်ကိုယ်တိုင်လည်းပဲဒီအခြေအနေကိုနားလည်ပါတယ်။ဘယ်နိုင်ငံတစ်ခုခုနဲ့မှတိတ်ပြီးနှီးဆက်လွန်းတာသူတို့မလိုလားပါဘူး။အမေရိကန်နဲ့တိတ်ပြီးနှီးဆက်ရမှာကိုလည်းသူတို့မလိုလားပါဘူး
။ဆိုတော့အခုအခါမှာကျွန်တော်တို့ဟာဒါမြန်မာနိုင်ငံဟာအမေရိကန်နဲ့ပြန်လည်သင့်မြတ်လာတဲ့အလားအလာကိုတွေ့မြင်နေရပါပြီ။ဆိုတော့အခြားတစ်ဖက်မှာတရုတ်နဲ့ဆက်ဆံရေးကနည်းနည်းကင်းကင်းကွာကွာဖြစ်လာတဲ့မြန်မာနိုင်ငံကိုကျွန်တော်မြင်ကြနိုင်တယ်လို့ထင်ပါလားခင်ဗျာ
I think the decision on the Mitsum Dam was a very important decision and I think China was upset by it. I think China has tried to minimize its effect on
မြစ်ဆုံရေကတာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကတိတ်ကိုအရေးကြီးတဲ့ဆုံးဖြတ်ချက်လို့ကျွန်တော်ထင်တယ်။အဲ့ဒီအတွက်တရုတ်ဘက်ကစိတ်ပြတ်မှာပါ။ဒါပေမဲ့ဒီအတွက်နှစ်နိုင်ငံဆက်ဆံရေးထိခိုက်ရမယ့်ကိစ္စကိုရော့ပါအောင်လုပ်ဖို့ကြိုးစားပါလိမ့်မယ်။မြစ်ဆုံရေကတာဟာအစိုးရချင်းဆက်ဆံလှုပ်ဆောင်တဲ့လုပ်ငန်းထက်ဒီစီမံကိန်းကိုစီးပွားရေးလုပ်ငန်းချင်းနဲ့သာသက်ဆိုင်တဲ့ကိစ္စဆိုပြီးလုပ်ကြပါလိမ့်မယ်။နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ပါဘူး။တရုတ်ကသူ့အကျိုးစီးပွားအတွက်မြန်မာကိုလိုအပ်တယ်လို့မြန်မာကလည်းတရုတ်ကိုလိုအပ်နေတာပါပဲ။အပြန်အလှန်အမိတဟဲပြုနေကြရပါတယ်။ဒီကိစ္စကိုကျွန်တော်စာအုပ်တို့တောင်ရေးနေပါတယ်။မြေဆုံရေကာတာကြောင့်အရင်ကတည်းကနည်းနည်းလေးခက်တန်းတန်းဖြစ်သွားနိုင်ပေမဲ့ရေရှည်လက်တွဲနေကြမှာပဲဖြစ်ပါတယ
်။သုံးသပ်သူတချို့ကအခုလိုအမေရိကန်ကပြန်လည်ဆက်ဆံရေးအစပြုလာတာဟာသူတို့အကျိုးစီးပွားကအများအပြားပါပြီးတော့မြမအကျိုးစီးပွားကမဆိုးစလောက်သာပါတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးဘယ်လိုသဘောရပါလဲဒီသုံးသပ်ချက်ကို
No, I don't think that's true. I think that the United States by eliminating its resistance to World Bank, Asian Development Bank activities, lending the modification.
တာကိုမှန်တယ်လို့ကျွန်တော်တို့မထင်ဘူး။အမေရိကန်နေနဲ့ IMF တို့ကမ္ဘာ့ဘဏ်တို့ရဲ့လုပ်ငန်းကိုဆက်လုပ်ခွင့်ပြုတာ၊ပိတ်ဆို့အရေးယူတာတွေကိုပြင်ဆင်ပေးတာ၊ဂျပန်ကအထောက်အကူပေးမဲ့ကိစ္စကိုစန့်ကျင်ဟန့်တားတာမျိုးမလုပ်တော့တာတွေ၊ဒါတွေအားလုံးကမြန်မာလူထုအတွက်အင်မတန်အကျိုးရှိမဲ့ကိစ္စတွေပါ။မြန်မာတွေနှီးပညာသင်တန်းတွေလည်းအများကြီးရလာမယ်။ဒါတွေကလည်းတိုင်းပြည်ခင့်မီတိုးတက်လာမယ့်ကိစ္စပါ။ဒါကြောင့်မြန်မာအတွက်အကျိုးစီးပွားတိတ်မပါဘူးဆိုတာကျွန်တော်လက်မခံပါဘူ
းဆိုတော့မြန်မာနိုင်ငံကိုနိုင်ငံခြားဆက်ဆံရေးမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာဘက်မလိုက်နိုင်ငံတစ်ခုအဖြစ်မြင်တွေ့လာရတော့မယ်လို့ဆရာကြီးသုံးသပ်ပါတယ
် I think over time yes I mean that has been of course the traditional policy of that government since independence it always had to be specially related to China
တပြေးပြေးတော့ဖြစ်လာနိုင်ပါ रे ဗမ်မလိုက်ဝါဒဆိုတာကလွတ်လပ်ရေးရပြီးကတည်းကကျင့်သုံးလာခဲ့တဲ့မြမအစဉ်အလာနိုင်ငံခြားရေးဝါဒပါ ရုပ်နိုင်ငံတွေကတော့အထူးဆက်ဆံရေးပုံစံမျိုးအမြဲပဲရှိနေခဲ့ပါတယ်1950ပြည်လွန်အစောပိုင်းတုန်းကစောင်းမတဘုတ်ဖတ်ခဲ့ဘူးပါတယ်တရုတ်လောင်းကြီးအောက်ကမြမဘဲမလိုက်ဝါဒါလို့ဆိုထားပါတယ်အဲ့ဒါကိုကျွန်တော်လက်ခံတယ်တရုတ်နဲ့ဆက်ဆံရေးကောင်းဖို့လိုအပ်ပါတယ်ဒေါအောင်ဆန်းစုကြည်ကလည်းဒါကိုလိုလားပါတယ်ဒါမြန်မာပြည်အတွက်အရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုကြံတဲ့နိုင်ငံတွေကလည်းချင့်ကပ်နိုင်ရပါမယ်မြန်မာနိုင်ငံသားရေးဝါဒါဟာလူသာလွန့်တာတဲ့အခြေအနေမှာရှိရပါလိမ့်မယ်
အခုလိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုသွားတာအမေရိကန်နဲ့မြန်မာနိုင်ငံပြန်လည်ဆင့်မြတ်လာမယ့်အလားအလာရှိတာကိုတရုတ်ကကြိုဆိုတယ်လို့ကြေညာပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်ပါသလ
ား I think that the Chinese welcome the US relationship because they know for a stable Burma that one that on which China can rely for its infrastructure its pipeline
တရုတ်ကမြန်မာနိုင်ငံကိုတည်တည်ငြိမ်ငြိမ်ဖြစ်စေချင်ပါတယ်ไพลน์တွေยถาลันတွေဖောက်နေတဲ့အတွက်ဤပညာပိုင်းအရာလဲအားထားရတဲ့အခြေအနေဖြစ်စေချင်ပါတယ်ဒါတွေကြောင့်အမေရိကန်နဲ့ဆက်ဆံရေးကောင်းလာမှာကိုလိုလားတာပါမြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးစေချင်တဲ့အတွက်ပြည်တွင်းပုံကံမှုတွေတရုတ်မလိုလားပါဘူးအမေရိကန်ဝင်ရောက်ပူးပေါင်းတဲ့အတွက်မြန်မာပြည်ဖွံ့ဖြိုးရေးမှာအထောက်အကူဖြစ်စေရင်စုပူမှုနယ်ပြီးတည်ငြိမ်မယ်ဒါကိုတရုတ်ကလိုလားပါတယ်အမေရိကန်ကတိတ်ကြီးဆိုးမှာအမေရိကန်စစ်စခန်းတွေမြန်မာပြည်ထဲရှိလာမှာကိုသာတရုတ်ကလိုလားမှာမဟုတ်ပါဘူး
အခုလိုအမေရိကန်မြန်မာပြန်လည်သစ်မြတ်ရေးလမ်းကြောင်းကိုတွေ့လာရတာဟာအမေရိကန်သမ္မတအိုဘားမားအစိုးရရဲ့သစ်မြတ်ရေးလမ်းစဉ်ဖြစ်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်မှာဥပဒေပြုအမတ်တွေကမြန်မာနိုင်ငံအပေါ်မှာဥပဒေပြဋ္ဌာန်းပြီးတော့တာဒဏ်ခတ်ပိတ်ဆို့ထားတာပါ။ဆိုတော့ဒီဥပဒေကိုရုပ်သိမ်းလာမဲ့အခြေအနေကိုရှိပါရဲ့လားခင်ဗျာ
။ No, it's not easy to withdraw and that is why I've been against sanctions from the very beginning because I knew it would be very difficult to get rid of even when you want to get rid of it.
မလွယ်ပါဘူးဒီဥပဒေကိုပြန်ပြီးရုပ်သိမ်းဖို့ဆိုတာကလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးဒါကြောင့်လေပိတ်ဆို့အရေးယူမှုမလုပ်ပါနဲ့လို့အစောကတည်းကကျွန်တော်ကန့်ကွက်လာခဲ့တာပါတစ်ချိန်မှာပြန်ဖြတ်ချင်ရင်ဖြတ်ရခက်မဲဆိုတာကျွန်တော်သိပါတယ်ဒါပေမဲ့သမ္မတအိုဘားမားကအင်မတန်လိမ္မာပန်းနှက်တဲ့ကိစ္စတစ်ခုကိုလှုပ်လိုက်တယ်လို့ကျွန်တော်ထင်တယ်သူကဒေါ်အောင်ဆန်းစုကြည်ကိုဖုံးဆက်ပြီးတော့နိုင်ငံရေးဝန်ကြီးကလင်တန်ကိုလွှတ်မဲ့ကိစ္စဘယ်လိုသဘောရသလဲလို့မေးပါတယ်ဒေါ်အောင်ဆန်းစုကြည်ကသဘောတူပါတယ်ဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ထောက်ခံထားတဲ့ကိစ္စမှာသမ္မတအိုဘားမားကိုစန့်ကျင်မှုဆိုတာကတိတ်ပြီးတော့ခက်ပါလိမ့်မယ်။ဒါကြောင့်ကွန်ဂရက်လွှတ်တော်ရဲ့သဘောထားလည်းတဖြည်းဖြည်းပြောင်းလာလိမ့်မယ်လို့ထင်ပါတယ်။ဒါအရေးကြီးပါတယ်။ဘာပဲပြောပြောမြန်မာရေးဟာအမေရိကန်နိုင်ငံရေးမှာကြီးမားတဲ့ပြဿနာမဟုတ်ပါဘူး။ပြဿနာအသေးလေးပါ။မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲရေးမှာနိုင်ငံရေးလက်နက်ကိုသုံးပြီးစန့်ကျင်ကြလိမ့်မယ်လို့မထင်ပါဘူး။အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့ထောက်ခံမှုအရာပြောင်းတယ်ဆိုရင်တော့အစိုးရအနေနဲ့အခက်အခဲမရှိနိုင်ပါဘူး။
ဆိုရင်ဒီဥပဒေကိုမယုံသိနိုင်ခင်မှာအမေရိကန်ကွန်ပဏီတွေမြန်မာနိုင်ငံမှာသွားပြီးရင်းနှီးမြှုပ်နှံတာမျိုးမြန်မာတွေနှိပညာပိုင်းလေးလာသင်ကြားတက်မြောက်လာအောင်အမေရိကန်ကလေ့ကျင့်ပေးတာမျိုးအဲ့လိုကိစ္စတွေကိုလက်တွေ့မြင်လာနိုင်မဲ့အခြေအနေရောရှိပါလားခင်ဗျာ
Well you have to you would erode the law you wouldn't drop it right away I don't think the administration is interested in that at this moment
ဥပဒေကိုတဖြည်းဖြည်းချင်းပဲယုံသိမ်းသွားနိုင်ပါလိမ့်မယ်ချက်ချင်းဖြတ်သိမ်းပြစ်ဖို့တော့ဖြစ်နိုင်မှာမဟုတ်ပါဘူးအခုတလောဆယ်မှာအစိုးရဘက်ကလည်းဒါကိုစိတ်မဝင်စားသေးပါဘူးမြန်မာဘက်မှာပြုပြင်ပြောင်းလဲရေးလှုပ်လာတဲ့အပေါ်မူတည်ပြီးမှသာဥပဒေတွေကအဒီအချက်ကိုရှော့ပေးမယ်ဟိုအချက်ကိုရှော့ပေးမယ်ဆိုတာမျိုးလှုပ်လာနိုင်ပါတယ်နောက်ဆုံးတစ်နေ့မှာတော့ပိတ်ဆို့ရေးယူတာတွေပပျောက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နိုင်ပါတယ
်အဲ့လိုအချက်တချို့ရှော့ပေးမယ်ကိစ္စမှာရောဥပဒေပြုအမတ်တွေသဘောတူညီချက်မပါဘဲဖြစ်နိုင်ပါမလားခင်ဗျာ
Well it would be it would have to have the agreement well the president can do certain things based on the US national interest but at the same time he would want
သဘောတူညီမှုတော့လိုတာပေါ့လေဒါပေမဲ့သမ္မတဟာအမေရိကန်အမျိုးသားအကျိုးစီးပွားရေးအတွက်လုပ်နိုင်တဲ့ကိစ္စတချို့ရှိပါတယ်ဥပမာအပါအဝင်သမ္မတတိုင်းကတော့အပြောင်းလဲဆိုတာလုပ်ကြတာပါပဲ2012ကြာရင်ဒီမှာသမ္မတရွေးကောက်ပွဲလုပ်ပြီးလက်ရှိသမ္မတပဲရှိနေနေသမ္မတအသစ်ပဲတက်လာလာအပြောင်းလဲတော့လုပ်မှာပါပဲဒါပေမဲ့အဲ့ဒါမတိုင်ခင်တွေ့ရနိုင်တယ်လို့ကျွန်တော်မျှော်လင့်မိတာတော့ရှိပါတယ်မြန်မာတန်မတ်ကြီးတယောက်အမေရိကန်ကိုရောက်လာနိုင်တယ်အမေရိကန်တန်မတ်ကြီးအဆင့်မြန်မာနိုင်ငံမှာပြန်ထားနိုင်ပါတယ
်ကျွန်တော်နောက်ဆုံးအနေနဲ့အိန္ဒိယနိုင်ငံရဲ့သဘောထားကိုမေးချင်ပါတယ်မြန်မာနိုင်ငံအမေရိကန်ပြန်လဲသင်းမြတ်မဲ့အလားအလာကိုအာဆီယံကကြိုဆိုရဲဆိုတော့ကျွန်တော်တို့ကြားနေရပါတယ်အိန္ဒိယနိုင်ငံကဘာကြောင့်နှုတ်ဆက်နေပါသလဲခင်ဗျာဒီကိစ္စမှာအိန္ဒိယကဘာမှပြောစမ်းမကြားပါဘူ
း I think India has two major interests in Burma One is countering Chinese influence, which is very difficult.
မြန်မာနိုင်ငံပေါ်မှာအိန္ဒိယကစိတ်ဝင်စားတဲ့အချက်နှစ်ချက်ရှိပါတယ်။နံပါတ်၁ကတရုတ်လွှမ်းမိုးတာကိုထိန်းချုပ်ဖို့ဖြစ်ပါတယ်။ဒါဟာသူတို့အတွက်တိတ်ပြီးတော့လုပ်ရခဲ့တဲ့ကိစ္စပါ။အ အိန္ဒိယကမြန်မာနိုင်ငံမှာတရုတ်တွေတိတ်ပြီးလွှမ်းမိုးသွားမှာကိုစိုးရိမ်ပါတယ်။ပါကစ္စတန်လည်းတရုတ်နဲ့တိတ်နီးစပ်နေတော့အဝိုင်းခံနေရတယ်လို့ဖြစ်နေတာပါ။ဒုတိယတစ်ချက်ကတော့အိန္ဒိယအရှေ့မြောက်ဘက်ကသဘုံပြဿနာဖြစ်ပါတယ်။ပြီးတော့ကလဒန်မြစ်ဖွံ့ဖြိုးရေးစီမံကိန်းလှုပ်ဆောင်နေပါတယ်။ဒါဟာသူတို့အရှေ့မြောက်ဒေသဖွံ့ဖြိုးရေးအတွက်ရည်ရွယ်ချက်လဲပါဝင်ပါတယ်။ဒါကြောင့်အိန္ဒိယကမြန်မာနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပါတယ်။
ဆိုတော့အခုဝန်ကြီးကလင်တန်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံကဝန်သားမယ်ထင်ပါလား
I think it will be happier yes after all we the United States now has good relations with India if the United States has decent
အိန္ဒိယကတိတ်ဝန်သားမှာပါအမေရိကန်ကအခုကအိန္ဒိယနဲ့ဆက်ဆံရေးကောင်းနေပါတယ်အဲ့လိုအခြေမျိုးမှာအမေရိကန်မြန်မာဆက်ဆံရေးကောင်းတော့အိန္ဒိယကကျေနပ်မှာပါ